မြန်မာကျောင်းသားတွေအတွက်ပညာရေးအခွင့်အလမ်းရှင်းလင်းဖို့အကြောင်းနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုကတက္ကသိုလ်ကောလိပ်တွေမှာမြန်မာလူငယ်ကျောင်းသားတွေလာရောက်သင်ကြားနိုင်ဖို့အချက်လက်တွေရှင်းပြပြောဆိုတဲ့အမေရိကန်တက္ကသိုလ်များပြပွဲတစ်ရက်ကိုရန်ကုန်မြို့ကုန်သေးကြီးလမ်းကုန်သေးကြီးများဟိုတယ်မှာဒီကနေ့ကျင်းပပြုလုပ်ပါတယ်။အမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်40နီးပါးလာရောက်ပြီးမြန်မာလူငယ်ကျောင်းသားတွေသိလိုတဲ့မေးမြန်းလိုတဲ့အချက်လက်တွေကိုရှင်းပြသလိုအမေရိကန်တန်ယုံတာဝန်ရှိသူတွေကလည်းအမေရိကန်အစိုးရရဲ့ပညာသင်ကြားမှုထောက်ပံ့ရေးအစီအစဉ်တွေနဲ့အမေရိကန်ပြည်ဝင်ခွင့်ရဖို့အချက်လက်တွေကိုရှင်းလင်းပြောကြားသွားပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန် VOA ရုံးခွဲကကိုသားညွန်ဦးကဒီပြပွဲနဲ့ပတ်သက်လို့သတင်းပေးပို့ထားပါတယ်
။ဒုတိယအချိန်မြောက်ကျင်းပတဲ့အမေရိကန်တက္ကသိုလ်များပြပွဲကိုတော့ရန်ကုန်အမေရိကန်တန်ယုံကနေပြီးတော့အဓိကအစီအစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။တန်ယုံဒုတိယသံမတ်ကြီး Virginia Murray ကတက်ရောက်စကားပြောသွားပါတယ်။ဟောကန်နဲ့မှာတော့ဒီအမေရိကန်တက္ကသိုလ်ကောလိပ်35ခုကစပွဲငယ်လေးတွေချပြီးတော့တက်ရောက်လာတဲ့လူငယ်ကျောင်းသားတွေရဲ့မေးမြန်းမှုတွေကိုရှင်းလင်းဖြေကြားနေပါတယ်။တချို့နဲ့မှာလည်းပဲတန်ရုံးတာဝန်ရှိသူတွေကလည်းပြည်ဝင်ခွင့်ဗီဇာကိစ္စနောက်ဒီ scholarship နဲ့ပညာသင်ငွေကြေးထောက်ပံ့မှုအစီအစဉ်ကိစ္စရပ်တွေကိုရှင်းလင်းပြောနေပါတယ်။အခုဒီဒုတိယချိန်မြောက်လုပ်တဲ့ဒီပြပွဲကိုအမေရိကန်တက္ကသိုလ်တွေဘက်ကရောမြန်မာလူငယ်ကျောင်းသားတွေဘက်ကပါအရင်နှစ်ကထက်ပိုပြီးတော့စိတ်ဝင်စားလာကြတယ်လို့ဒီပြပွဲကိုကြီးကြပ်စီစဉ်တဲ့ရန်ကုန်အမေရိကန်တန်ရုံးကယဉ်ကျေးမှုဆိုင်ရာတန်တာဝန်ခံEric Usley ကဗီဒီယိုကိုပြောပါတယ
် Last year's fair featured about a dozen US university reps. This year we have 3 times as many, almost 3 dozen US university reps. From last year's fair we have noticed
a lot of people from American Tech တို့10ခုကျော်လောက်လာပြီးတော့ပြပွဲခင်းကျင်းပါတယ်။အခုနှစ်မှာတော့3ဆတိုးသွားပါတယ်။တက္ကသိုလ်ပေါင်း30ကျော်40နီးပါးကကိုယ်စားလှယ်တွေလာရောက်ခင်းကျင်းပြတာပါတယ်။ဆိုတော့ပြီးခဲ့တဲ့နှစ်ကထက်စာရင်အခုနှစ်မှာလာရောက်ပြတာတဲ့ American Tech တို့တွေအတော်များလာတယ်လို့ပြောရမှာပါမြန်မာကျောင်းသားတွေဘက်ကလည်းပို့ပြီးတော့စိတ်ဝင်စားလာတာတွေတွေ့ရပါတယ
်နိုင်ငံခြားတက္ကသိုလ်ကောလိပ်တွေမှာသင်ကြားနိုင်ဖို့မှာမြန်မာလူငယ်ကျောင်းသားတွေအတွက်အခက်အခဲတစ်ခုကတော့အင်္ဂလိပ်ဘာသာစကားကျွမ်းကျင်မှုဖြစ်ပါတယ်ဒီအတွက်လည်းနိုင်ငံခြားတက္ကသိုလ်တွေဝင်ရောက်နိုင်ဖို့အတွက်အင်္ဂလိပ်စာရေးချင်းဆက်ဆံပွဲတွေကိုငွေအကုန်ကျခံအချိန်ပေးပြီးတော့ဖြည့်ဆို့ကြရပါတယ်ဒါပေမဲ့လည်းအခုအခါမှာတော့အဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မဲ့အစီအစဉ်တွေရှိလာပြီလို့တန်ယုံတာဝန်ရှိသူ Eric Isley ကပြောပါတယ
် A lot of them do require some level of English and that will either be done through an interview or through for instance a TOEFL exam. So we know it can be challenging for some students to study for the TOEFL exam.
အင်္ဂလိပ်ဘာသာစကားတက်မြောက်မှုအဆင့်တစ်စုံတစ်ရာလိုပါတယ်။အဲ့ဒီအတွက်လူတွေ့မေးမြန်းတာပဲဖြစ်ဖြစ် TOEFL ဆောင်ပေးပွဲအရမကတစ်ဆင့်ဆုံးဖြတ်ပါတယ်။ဒီအတွက်တချို့ကျောင်းသားတွေအတွက် TOEFL အမှတ်ပြည့်မီဖို့ဘာသာစကားတက်မြောက်မှုသတ်မှတ်ထားတဲ့အမှတ်ရဖို့ကခက်ခဲပါလိမ့်မယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတက္ကသိုလ်၄000ကျော်မှာမတူညီတဲ့သတ်မှတ်ချက်တွေရည်ရွယ်စဉ်းစားချက်တွေရှိကြပါတယ်။ဥပမာဆိုရင်နှစ်နှစ်တက်ရတဲ့ community college ကျောင်းမျိုးတွေရှိပါတယ်။သူတို့ကနိုင်ငံခြားကျောင်းသားတွေကိုလက်ခံကြိုးဆိုပါတယ်။အဲဒီကနေအင်္ဂလိပ်ဘာသာစကားတက်မြောက်မှုအဆင့်သတ်မှတ်ချက်မှီသွားပြီဆိုရင်၄နှစ်တန်တန်းကိုကူးပြောင်းသင်ကြားနိုင်ပါတယ်။ဒါကြောင့်ခုနကအခက်အခဲချို့ကိုကျော်လွှားနိုင်မဲ့အစီအစဉ်တွေလည်းရှိပါတယ်။ကျွန်တော်တို့အနေနဲ့ကတော့မြန်မာနိုင်ငံကအစိုးရထက်တန်းကျောင်းတွေနဲ့တက္ကသိုလ် college တွေကကျောင်းသားတွေလည်းအမေရိကန်မှာပညာသင်ကြားခွင့်ရဖို့မျှော်လင့်ထားပါတယ
်ဒီပြပွဲကိုတော့မြန်မာပြည်တက္ကသိုလ်ကောလိပ်တွေကပမောက္ခတွေဆရာဆရာမတွေလည်းရောက်ကြည့်ရှုကြသလိုပဲမြန်မာလူငယ်ကျောင်းသားအတော်များများလည်းတက်ရောက်ကြတာတွေ့ရပါတယ်တူးချင်းသူတို့တိလူတာတွေကိုဆရာကောင်တာစပွဲတွေမှာအမေရိကန်တက္ကသိုလ်ကောလိပ်ကကုစလေတွေကရှင်းလင်းဖြေကြားပေးနေပါတယ
်၃-၄ခုလောက်တော့မေးမြန်းပြီးပါ
ဘူးလူသဘောရလဲ
အဆင်ပြေမှာဆိုရင်တော့တက်ချင်တာပေါ့နော်အဲ့လိုမျိုး
သူတို့ပြီးတဲ့အချက်လက်တွေရောပြည့်စုံရလား
ဟုတ်ပြည့်စုံပါတယ်တော်တော်လေးတော့ဟုတ်
မြန်မာဘလူဟာမျိုးတွေသိချင်တာအဓိကတော့
ဒီကကျမတို့က language နဲ့ပတ်သက်ပြီးတော့သင်နေတာဆိုတော့လေ language နဲ့ပတ်သက်ပြီးတော့ဆက်လက်သင်ကြားနိုင်မယ်ကျောင်းအဲ့လိုပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့သိချင်တာပေါ့
ကျမအရင်တုန်းကတော့မသွားဘူးပေါ့နော်ဒါပေမဲ့ဒီကိုဝင်လာတဲ့ခါမှာကျမပါအောင်ခံစားရလဲဆိုအခုဒီမြန်မာပြည်မှာလည်းအရန်ပြောင်းလဲနေပေါ့နော်ပြောင်းလဲနေတဲ့ခါမှာကျောင်းသူကျောင်းသားတွေလည်းဒီပညာရေးအလန်းလိုလားနေကြပေါ့နော်အဲ့ဒီခါမှာအခုလိုမျိုးဒီ forum လေးပေါ့နော်ဒီအစီအစဉ်လေးလုပ်ပေးတဲ့ခါမှာတကယ်ပဲပညာရေးလိုချင်တဲ့လူတွေအတွက်အရန်ကိုအထောက်အကူပြုတဲ့အစီအစဉ်ပဲဖြစ်ပါတယ
်အခုလိုမြန်မာကျောင်းသားလူငယ်တွေအမေရိကန်ပြည်ထောင်စုထဲမှာသင်ကြားနိုင်မှုအတွက်ပညာရေးအခွင့်အလမ်းတွေအပြင်အမေရိကန်တန်ယုံအနေနဲ့ဒီတခြားမြန်မာတက္ကသိုလ်ကောလိပ်တွေနဲ့ဆက်ဆက်ဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့တန်ယုံတာဝန်ရှိသူ Eric ကပြောပါတယ်အထူးသဖြင့်ကတော့ဒီမြန်မာတက္ကသိုလ်တွေမှာသင်ကြားပို့ချပေးနေတဲ့ဆရာဆရာမတွေအတွက် Fulbright ပညာသင်ထောက်ပံ့ရေးအစီအစဉ်တွေကိုတန်ယုံကနေပြီးတော့စီစဉ်ဆောင်ရွက်ပေးနေတာပါဒီအစီအစဉ်တွေကိုလည်းမြန်မာတက္ကသိုလ်တွေကတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့တိုးမြှင့်ဆောင်ရွက်သွားဖို့ရှိတယ်လို့အမေရိကန်တန်ယုံကပြောပါတယ်တကယ်တော့ဒီအရင်3နှစ်လောက်ကဆိုရင်တော့မြန်မာလူငယ်ကျောင်းသားတွေအမေရိကန်တက္ကသိုလ်ကောလိပ်တွေမှာလာရောက်ပညာသင်ကြားခွင့်ရဖို့ဆိုတာအလန့်ဝေးတဲ့အခြေအနေလို့ပြောရမှာပါဒါပေမဲ့လည်းမြန်မာနိုင်ငံထဲမှာအပြောင်းအလဲတွေဖြစ်ပြီးနောက်ပိုင်းအမေရိကန်မြန်မာဆက်ဆံရေးတိုးတက်လာတဲ့နောက် မြန်မာလူငယ်ကျောင်းသားတွေအတွက်လည်းအမေရိကန်ပြည်တော်စုမှာပညာသင်ကြားခွင့်တွေရဖို့အခြေအနေတွေလမ်းပွင့်လာတာဖြစ်ပါတယ်ခင်ဗျာ။